ကဘာဝမှာအကျိုးမြတ်အများဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ Apple ကုမ္ပဏီဟာဒီသတင်းပတ်အတွင်းမှာတော့တန်ဖိုးကျဆင်းလာတဲ့သဘောရှိပါတယ်။ iPhone ရောင်းအားဟာ73နှစ်အတွင်းပထမဆုံးအကြိမ်ကျဆင်းသွားတယ်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Apple ကုမ္ပဏီကပြောတာပါ။ဒီလိုစီးပွားရေးကျဆင်းလာနေတဲ့အချိန်ဒီပေါ်ကုမ္ပဏီအကြီးအကဲ Tim Cook ကအကြောင်းပြပြောဆိုပေမဲ့လေလံသုံးသပ်သူတွေကတော့ရွေးချယ်စရာ Smartphone တွေပိုများလာပြီးဈေးကွက်မှာအပြိုင်ဆိုင်ဖြစ်နေတာနဲ့ Apple အနေနဲ့ပစ္စည်းအစ်စ်တွေများများမထုတ်နိုင်တာလို့တခြားအကြောင်းချက်တွေလည်းဖြစ်နိုင်တယ်လို့ထောက်ပြကြပါတယ်။ဒေါ်လာသန်းပေါင်း5သိန်းကျော်ရင်းနှီးမြှုပ်နှံထားတဲ့ Apple ကုမ္ပဏီအတွက်အခုအချိန်တွေကကြီးမားတဲ့ဆုံးရှုံးမှုတစ်ခုမဟုတ်ပေမဲ့လည်းအကျိုးမြတ်နည်းသွားတဲ့ပေါ်ကုမ္ပဏီတွင်ရင်းနှီးမြှုပ်နှံထားကြသူတွေကတော့စိုးရိမ်နေကြပါတယ်ခင်ဗျာ။